မြန်မာနိုင်ငံမှာဆရာနာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုနီလန်းပေါင်းစုံနဲ့ဆက်ပြီးတော့ဆန့်ကျင်နေကြတာမှာဒီကနေ့မှာတော့တရုတ်ကုန်ပစ္စည်းတွေကိုတပိတ်မှောက်ကြရေးစီးယုံလှုပ်ရှားနေကြပါတယ်။အာနာသိန်းစစ်အစိုးရကိုအားပေးတယ်လို့ဆန္ဒပြသူတွေကယူဆထားတဲ့တရုတ်နိုင်ငံရဲ့ထုတ်ကုန်တွေကိုမတုံးကြဖို့နှိုးဆော်တယ်လို့တရုတ်အလံတွေကိုမီးရှို့ဆန္ဒပြကြတာနဲ့နောက်ဆုံးအဖမ်းအဆီးအခြေအနေရန်ကုန်ကလာတဲ့သတင်းကိုမဆုမြတ်မုံကဆက်ပြီးပြောပြပေးပါမယ်။
ဆရာနာသိမ့်ခဲ့တဲ့ February 1ရက်နောက်ပိုင်းကစလို့အာနာသိမ့်မှုကိုလက်မခံကြောင်ပြသတဲ့ဆန္ဒပြပွဲတွေပုံစံမျိုးစုံနဲ့ပြုလုပ်နေကြပါတယ်။ဒီနေ့ April 9ရက်နေ့မှာ April 9ပုံကံမိုးဆိုတဲ့ပျောက်ကြားတပိတ်လှုပ်ရှားမှုအပအဝင်လူငယ်တွေဟာ2008ဖွဲ့စည်းပုံအခြေခံဥပဒေစာအုပ်အပအဝင်စစ်ဗိုလ်ချုပ်တွေနဲ့တရုတ်သမ္မတပုံတွေကိုမီးရှို့ဖျက်ဆီးခဲ့ပြီးတော့ဆရာနာရှင်စနစ်ကိုကန့်ကွက်လှုပ်ရှားကြပါတယ်။လုံးဝအုပ်ချုပ်ရေးမရစေရ Red Movement အပြင်လူမဲ့တပိတ်ရေပေါ်တပိတ်တွေနဲ့အတူအာနာရှင်ကိုစန့်ကျင်နေကြသလိုလိုရင်ယူပိုးရင်လှူစတဲ့ပြည်သူအချင်းချင်းပြန်လည်ကူညီတဲ့လှုပ်ရှားမှုတွေကိုလည်းရန်ကုန်မြို့မှာပြုလုပ်ခဲ့ကြတာပါ။တိုင်းရင်းသားစုပေါင်းတပိတ်ကိုလည်းလူငယ်တွေစုပေါင်းချီတက်ဆန္ဒပြကြပါတယ်။မနေ့ပိုင်းမှာစတင်ခဲ့တဲ့ဒီလှုပ်ရှားမှုကိုတပ်ဖွဲ့ဝင်တွေကဖြိုခွဲဖို့ရောက်လာတာကြောင့်လူငယ်တွေလူစုခွဲပြီးတော့ထွက်ပြေးခဲ့ကြပါတယ်။တပ်တွေရဲ့အကြမ်းဖက်ဖြိုခွဲမဲ့ရန်ကနေလွတ်နိုင်ဖို့အတွက်လူမဲ့တပိတ်ပုံစံကိုလည်းတချို့မြို့နယ်တွေမှာဆင်နွှဲကြပါတယ်။ဆန္ဒပြသူတွေတောင်းဆိုခြင်းနဲ့စာသားတွေကိုစိုင်းပုတ်တွေပေါ်မှာရေးပြီးတော့လူမဲ့တပိတ်လှုပ်ကြတာပါ။တရုတ်နိုင်ငံအနေနဲ့အင်းကြီးချင်းကောင်းပီတာအောင်ကျင်းကြံဖို့တောင်းဆိုချက်တွေကိုလည်းရေးသားတောင်းဆိုကြပါတယ်။အာနာတင်ထားတဲ့နာဆာကစစ်ကောင်စီကိုထောက်ခံကာကွယ်ပေးနေတဲ့အတွက်တရုတ်နိုင်ငံကိုအဓိကထားပြီးတော့တပိတ်မှောက်လာကြတဲ့အထက်တရုတ်ထုတ်ကုန်တွေကိုလုံးဝမတုံးကြဖို့အတွက်လူမှုကွန်ရက်တွေကနေတဆင်လဲစော်အော်လှုပ်ရှားနေကြပါတယ်။စားတောက်ကုန်အပအဝင်အိမ်သုံးပစ္စည်းတွေနဲ့အဝတ်ထည်တွေကအစားတရုတ်ထုတ်ကုန်မှန်သမျှရှောင်ကြဖို့အတွက်online ကနေတဆင့် lesson ကမျှဝေနေတဲ့ရန်ကုန်မြို့ကလူငယ်တူကသူတို့ရဲ့လှုပ်ရှားမှုအကြောင်း VOA ကိုအခုလိုပြောပြပါတယ်
။လူကြီးတွေကိုလူငယ်နဲ့အတူတူတရုတ်ပစ္စည်းတွေကိုနိုင်လောက်အတူတပိတ်မောက်ဖို့ဆိုပြီးတော့အရှင်းပြဖြစ်တယ်ပေါ့နော်။ဥမာဆိုရင်ဒီမှာတို့ဒီထရေးဝါးတွေပါလေဆိုလို့ရှိရင်မလွတ်ပြနိုင်သေးရင်တော့မှဒီတော်လိုင်းကာလာနေဆိုင်ရနောက်ထပ်တရုတ်နဲ့ပတ်သက်တဲ့တရုတ်ကနေပြပြင်လက်ပစ္စည်းတွေကိုလုံးဝတပိတ်မောက်ပြီးရှောင်ကျင်တာမျိုးဘင်္ဂလီဆိုလို့ရှိရင်အဝတ်စားတွေဒီဖနက်တွေပေါ့နော်အဲ့လိုလူသုံးကုန်ပစ္စည်းတွေကကြောက်မယ်ဆိုရင်ဒီယူရိုဘက်ကတင်သွင်းတဲ့ဟာတော့ကိုရီးယားဘက်ကလာတဲ့ဟာတွေချက်ပေါ့နော်တရုတ်ကနေလာတဲ့ဟာတွေကပို့ပြီးတော့ဒီကတက်တာတော့ဒီအခြေခံတော့အလန်လက်တိုင်းကလူတွေကရောပို့ပြီးတော့ဝယ်သုံးကြတယ်ပေါ့နော်အဲ့လိုမျိုးတွေဝယ်မသုံးကြဘူးဒါကိုအချင်းချင်းတငယ်ချင်းချင်းချင်းထဲမှာရောကိုမိတ်ဆွေတွေထဲမှာရောလူကြီးတွေပါပြီတာပေါ့နော်အဲ့လိုပြောပြတာမျိုးရှိတယ်ဒီဟာကတော့လက်ရှိသွားနေတဲ့တပိတ်လှူရှာမှုတွေလိုမျိုးပေါ့နော်ဒီနေ့ကပါလှူရှာမှုဒီနေ့ကညာလှူရှာမှုအဲ့လိုမျိုးမဟုတ်ပဲねညာတို့ဒါထောက်လျှောက်ပေါ့နော်တော်လိုင်းကြီးပြီးသွားရင်တော့မှဒီတရုတ်ပစ္စည်းလုံးဝကင်းစင်သွားပြီကိုရုံးနိုင်အောင်လို့ညီမတို့စူးစမ်းနေပါတယ်
တာမွေမြို့နယ်ကြောင်မြောင်းရက်ခွက်ထဲမှာလှဲ့လည်နေတဲ့တာမွေတပိတ်စစ်ကြောင်းကဆန္ဒပြလူငယ်တွေကိုလည်းဒီနေ့မနေ့ပိုင်းမှာစစ်ကောင်စီလက်အောက်ခံလက်နက်ကိုင်တွေဘက်ကအင်အားသုံးအကြမ်းဖက်တာတွေရှိခဲ့ပြီးတော့ဆန္ဒပြလူငယ်၃ယောက်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့အဲ့ဒီအနီးဝန်းကျင်မှာနေထိုင်သူတယောက်က VOA ကိုပြောပြပါတယ
်ကျွန်တော်တို့ဒီတာမွေကြောင်မြောင်းကိုပိုဖိလာတယ်ပေါ့နော်ဒီနေ့ဆိုရင်အင်အားတွေများတော့မှာကိုပြောဆိုရင်မှမိတ္တကအတန်ကြားလိုက်ဘဲမှလောင်နေလဲတော့မသိဘူးအရင်ဆုံးကျွန်တော်တို့ဒီတာမွေကြောင်မြောင်းမှာပတ်နေတဲ့က10စီးဝန်းကျင်10စီးအောက်မှာပဲရှိတယ်အခုတော့စားအသိ20မိသားလောက်ရှိတယ်ပေါ့နော်ပတ်နေတာအဲ့ဒါမျိုးဆက်လာပါဗျဒီတော့မနေမှုတဲ့အလုံးပေါ်တော့စစ်ကားတပတ်တက်တွေပေါ့နော်အဲ့ဒါတွေဝင်လာပါတယ်ကြဒါဒီနေ့ထူးထူးဆန်းဆန်းတွေ့ရတဲ့အနေအထားတွေပါကြဟုတ်အရင်ဆုံးတော့ကြောင်တန်မုံတီးချိန်မှာတော့မှလွလွလလပ်ကြီးရဲတယ်ပေါ့နော်လွလွလလပ်လောက်ကင်နေပါအခုဆိုရင်သူတို့ကတန်မုံတီးချိန်တော့မှစိုက်ပြီးတော့ခွင့်မလွတ်ခြင်းနဲ့ပုံစံမျိုးသေးမသေးခြင်းနဲ့ပုံစံမျိုးမှစိုက်ရောက်ပါတယ်ကြ ID ဝင်ခြင်းလောက်ဆိုတာနဲ့သူတို့9နာရီခွဲ7နာရီလောက်ဆိုတာနဲ့သူတို့ကားတွေထွက်ပြီးတော့အလုံးပေါ်တော့လမ်းနေမှာပိတ်ဆိုတာတို့အခက်မတင်အရာသူတဲ့နေလမ်းနေပါတယ်ဆိုသူတို့ထိတ်မှပိတ်ရပြီးတော့အလုံးမဲတာဆိုတာတို့အော်ဟစ်နေတာတို့ရှိပါတယ်ကြအားရမျိုးလေးရရှိပါတယ်ဟုတ
်စစ်အာဏာသိမ်းမှုစန့်ကျင်ဆန္ဒပြနေသူတွေအကြမ်းမဖက် CDM လှုပ်ရှားမှုလုပ်နေသူတွေကိုတပ်မတော်အကြီးမျိုးပြက်အောင်လှုံ့ဆော်လှုပ်ဆောင်မှုပုံမှန်905ကာဂျီနဲ့ဖမ်းဆီးဖို့ဝရမ်းတွေထုတ်ထားတယ်လို့လိုက်လံဖမ်းဆီးနေတာတွေလည်းရှိပါတယ်။905ကာဂျီနဲ့တရားစွဲထားသူတွေကကြော်ကြားတဲ့ရုပ်ရှင်တရုပ်ဆောင်အိမ်ခွာကျော်စင်နဲ့ပြည်တီဦးတို့လင်မယားဒီကနေ့အဖမ်းခံရပါတယ်။နေ့လယ်ပိုင်းကသူတို့အဖမ်းခံရတယ်ဆိုတာကိုမိသားစုဝင်တွေစီကသိရပါတယ်ရှင်
။မဆုမြတ်မုံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။